ထိုင်းနိုင်ငံတောင်ပိုင်းကန်စနဘူရီခရိုင်တန်မွားတိုင်ွယ်တွေကကျေးရွာလေးတွေထဲမှာမြန်မာနိုင်ငံသားတိုင်းရင်းသားရွှေ့ပြောင်းအလုပ်သမားတွေအများအပြားနေထိုင်နေကြပါတယ်။တရားမဝင်မြန်မာနိုင်ငံသားအလုပ်သမားတွေရှိပေမဲ့လည်းထိုင်းရဲကအထူးစီမံချက်ကာလကလွဲရင်အဖမ်းအဆီးအလွန်နည်းတဲ့နေရာဖြစ်တယ်လို့ဒေသခံအလုပ်သမားတွေကပြောပါတယ်။တောင်ကုန်းတောင်နဲ့လေကွင်းတွေပေါ်များတဲ့ကန်စနဘူရီခရိုင်ထဲမှာမြမအလုသမားအများစုဟာတောင်ရစိုက်ပျိုးရေးတွေကိုလုပ်ကိုင်ကြပြီးတချို့ကလည်းကြက်မွေးမြူရေးလုပ်ငန်းတွေနဲ့ဝတ်သက်ဆက်ယုံတွေမှာလုပ်ကိုင်ကြပါတယ်။ဒါအပြင်တဘာဝမြေဩဇာထုတ်လုပ်တဲ့ဆက်ယုံတွေမှာလည်းမြမအလုသမားအမြောက်အများရှိပါတယ်။အဲ့ဒီဆက်ယုံတွေထဲကမှာတိုင်မွားတိုင်ွယ်တွင်ကတလျာဆိုတဲ့ရွာလေးတွေကကဘာဝဓမြေဩဇာထုတ်ဆက်ယုံမှာဆိုရင်အလုသမားတွေအလုံးဟာမြန်မာတွေပါပဲ။ဒီဓမြေဩဇာဆက်ယုံနဲ့မှာအောက်ခြေကျမ်းမြင်ကနေစပြီးခေါမိုးအထိဓမြေဩဇာဒုတ်တွေကိုအစင်းစင်စီပြီးတော့ထပ်ထားပါတယ်။မြေဩဇာမှုန့်နေအစင်းစင်ထုတ်လုပ်တဲ့တန်စလားကြီးတွေဆက်တွေဟာလည်းအဖုံးအကာမဲ့လဲပတ်နေပါဗျ။အဲ့ဒီဆက်ယုံကြီးထဲမှာဆက်ယုံသုံးဓာတုဗေဒပစ္စည်းတွေဓာတုဗေဒပစ္စည်းတွေကနေထွက်တဲ့အနံ့ဆိုးတွေဖုံမှုန့်တွေကိုတနေကုန်ရှူရှိုက်ပြီးတော့လုတ်ကင်နေရတဲ့မြမအလုသမားတွေအတွက်လေကောင်းလေတန်းရရှိနိုင်တဲ့အစီအစဉ်ဘာတစ်ခုမှမရှိပါဘူး။အလုသမားတွေကိုနှာခေါင်းနဲ့ပါးစပ်အကာအကွယ်အစွတ်တွေပေးထားတာမရှိတဲ့အတွက်အဆုတ်ရောဂါရဖို့အင်မတန်လွယ်ပါတယ်လို့ဘကိုးကနေလာရောက်အလုလုကင်နေတဲ့ခေတ်ပညာတဲ့အလုသမားတူကပြောပြပါဗျ
။ဒီဝဲမှာဘယ်လိုဖြစ်လဲဆိုတော့ तू ကအမှုံတွေကဝဲကြည့်တယ်လေဒီမျိုးစားပေါ့မျိုးစားကြည့်တဲ့ရှိမှာဖုံတွေထားတာပေါ့နော်ဖုံအဆက်မတန်ထားတယ်အဲ့ဒီရဲ့ဖုံအမှုံတွေကကိုယ်နှာခေါင်းထဲတွေပေါ့နော်ဝင်နေပေါ့နော်အဲ့ဒါတွေကရောဂါရတယ်နောက်ပြီးတော့ဘလို့ပူတယ်ညံပူတယ်လေးပင်နဲ့ထန်းတဲ့ကြာလိုက်ဘလို့ဇက်တရားလေးပူလာတယ်ခနာကိုယ်ကြီးကြိုက်ခဲနာကျင်လာတယ်ပေါ့နော်အဲအဲ့ဒါတွေကကျွန်တော်တို့ဒီယောဂလည်းရတယ်ပေါ့နော်လောက်ရတာပင်ပမှန်လည်းလောက်ရတယ်ပေါ့
အခုလိုကြမ်းတက်တဲ့အလုပ်မျိုးတွေကိုထိုင်းနိုင်ငံသားအလုပ်သမားတွေမလုပ်ကင်ကြတဲ့အတွက်ထိုင်းတထေကမြန်မာနိုင်ငံသားအလုပ်သမားတွေကိုပဲလိုက်လံခေါ်ယူစုဆောင်ပြီးလုပ်ခိုင်းနေတာဖြစ်ပါတယ်ပိုင်ရှင်ကမြမအလုသမားတွေကိုထုတ်ပိုးနိုင်တဲ့တန်စိပမာဏအလိုက်ပုံမှန်ငွေရှင်းပေးတဲ့အတွက်ဝင်ငွေကောင်းပါတယ်လို့ RFA ကပြောကြပါတယ်။သူတို့ဟာမိုးလင်းကနေမိုးချုပ်ဆက်ယုံနေမှာပဲလုပ်ကိုင်နေကြပြီးထုတ်ပိုးတန်ကြိမ်များများရရှိရေးကိုပဲအဓိကထားလုပ်ကိုင်နေကြလို့လုပ်ငန်းဝင်တွင်စံပါရေးထိခိုက်မှုကိစ္စတွေကိုအရေးမထားနိုင်ဘူးလို့ရန်ကုန်ကနေအလုလာလုပ်နေတဲ့လူငယ်တဦးကပြောပါတယ်။
ကျမရင်းနဲ့ပတ်သက်လာတာကတော့ဒီဆိုင်မှာရှိတဲ့စီဝါကိုကိုယ်ဝယ်တော့ပေါ့လောစဒီမှာကိုဖြစ်လို့ကတော့ကိုဖြစ်ကိုယ့်ဟန်ကိုယ်ပဲကုပေါ့အရေးပေါ်အဲ့လိုအခြေအနေဖြစ်လာမယ်ဆိုရင်တော့လေသူတို့လှုပ်ပေးမယ်လို့တော့ထင်တာပဲလေဒါပေမဲ့လောစဒီမှာကဘာမှတော့သူကလောစဲလှုပ်ပေးတာတော့မရှိဘူးပေါ့လေဒီလိုမျိုးကထိုင်းလူသမားလှုပ်ဖို့ဆိုတာသူတို့တွေပြော့တယ်ဆိုတော့ကျွန်တော်တို့ဗမာတွေလိုတော့လည်းအကျန်တက်လှုပ်မနိုင်ဘူးနောက်ပြီးကျွန်တော်တို့ဗမာတွေကိုတနေ့တော့လှုပ်ချိန်မှာတနေ့တယောက်ကလောကက၈နာရီဆိုရင်ကျွန်တော်တို့ဗမာတွေကို၂နာရီသို့မဟုတ်သူကခိုးပြီးခိုင်းလို့ရတယ်ရှမ်းထိုင်းလူမျိုးကခိုင်းလို့မရဘူ
းသူတို့အတွက်လုပ်ငန်းဝင်တွင်စံပါရေးဆိုင်ရာစောင့်ရှောက်မှုပညာပေးမှုတွေလုံးဝမရှိဘူးလို့အလုသမားတွေကပြောပါတယ်ဆက်ယုံအနောင်နာကနေစရာတိုက်တန်းရတွေတဲ့ကအခန်းချင်းလေးတွေထဲမှာအလုသမားတွေကိုထိုင်းတစ်ထည့်ကအခမဲ့နေထိုင်ခွင့်ပေးထားပြီးစားစရာနဲ့ရေဘိုးမီးဘိုးကိုတော့သူတို့လူဟာကတွေကဖျက်ယူတယ်လို့ပြောပါတယ်တန်းရနဲ့မလှမ်းမကန်မြေဩဇာဆက်ယုံဘက်ကနေလွင့်လာတဲ့မြေဩဇာဖုံမှုန့်နေအလိမ့်လိမ့်ဖြစ်နေတဲ့ဆယ်ပေပတ်လည်အခန်းချင်းလေးတွေထဲမှာလင်းမယားစုံနဲ့ဆိုရင်တော့နှစ်အိမ်တောင်နေခိုင်းပြီးလူလူတွေကိုတော့အနည်းဆုံး6ဦးနေခိုင်းတယ်လို့သိရပါတယ်။အဲ့ဒီလိုအခန်းချင်းလေးတွေထဲမှာစုပေါင်းပြီးနေထိုင်ရတဲ့အတွက်ယောဂဗျာဖြစ်ပွားလာရင်ကူးဆက်လွယ်တယ်လို့သူတို့ကပြောပါတယ်။အလုသမားအများစုမှာအရေးပြားယောဂတွေတွေ့ကြရတယ်လို့အဆုတ်ယောဂဖြစ်တဲ့သူတွေလည်းရှိတယ်လို့သိရပါတယ်။မြေဩဇာမှုန့်နေကြတဲ့မှာအလုသမားမိသားစုတွေရဲ့ကလေးငယ်လေးတွေဟာလည်းအရေးပြားယောဂါတွေဖြစ်နေတာတွေ့ကြရပါဗျ။အဲ့ဒီကန်စနဘူရီခရိုင်ထဲမှာအခုလိုမြန်မာနိုင်ငံသားအလုသမားတွေနဲ့လက်ပတ်လုပ်ကိုင်နေတဲ့တဘာဝဓာတ်မြေဩဇာဆက်ယုံတွေအများအပြားရှိနေပါတယ်ရှင်။